မြန်မာနဲ့အင်းနီချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းဒေသတွေနေထိုင်ရာဒေသတချို့မှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ထိုင်းခြေဆိုင် Free Burma Rangers အဖွဲ့ကပြောပါတယ်။ February 1ရက်အနာသိမ့်ပြီးချိန်ကစပြီးတော့မြန်မာစစ်တပ်ကမြို့ပြနေဆန္ဒပြပြည်သူတွေကိုရင်ချေမုန်းတာမဟုတ်ဘဲနေဆက်ဒေသတွေမှာပေါတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးအကဲ David Eubank ကVOA ကိုပြောပါတယ်စစ်တပ်အနာသိမ့်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကရပြည်နယ်တခုထဲမှာလည်းလူပေါင်းတသိန်းကျော်အိုးအိမ်ဆန့်ခွာထွက်ပြေးနေရတာဖြစ်ပြီးလူတွေနေအိမ်တွေမပြန်ရဲကြသေးပဲဖြစ်နေတာကြောင့်စစ်တပ်ကသာဆက်ပြီးတော့ဖိအားပေးနေမယ်ဆိုရင်ဒီဒုက္ခတွေတောက်သုံးရင်လည်းအဆန်းနဲ့ရိတ်ခါပါပြက်လက်ပြီးအငက်ပြီးနဲ့တေဆုံတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ်ကရပြည်ကရင်နဲ့ကချင်ပြည်နယ်တွေမှာလည်းဒေသခံကာဝေးတပ်တွေနဲ့စစ်တပ်တွေတိုက်ပွဲတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်ဆန့်ခွာထွက်ပြေးရသူတနေ့တခြားတိုးလာနေတာပါFBI အဖွဲ့ကဒီတိုက်ပွဲဖြစ်ပေါ်တဲ့ဝင်းလန်ခေါင်ဖျားဒေသပြည်သူတွေအတွက်ဆန်ကနေကျောင်းစာအုပ်ထိလိုအပ်တဲ့ပစ္စည်းမျိုးစုံပေးဖို့ထောက်ပံ့နေတဲ့အပြင်စေဝါကုသပေးဖို့အတွက်ပါရန်နဲ့ချီတဲ့စေတနာဝန်ထမ်းတွေဆက်လွတ်ပြီးအကူအညီပေးနေတယ်လို့ပြောပါတယ်။ကုလသမဂ္ဂကတော့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေအိမ်ဆန့်ခွာထွက်ပြေးရသူ2000ခွဲလောက်ရှိပြီးလာမဲ့လတဲ့အတွင်းလူပေါင်းတန်းနဲ့ချီအငက်ပေးချုပ်နေရတယ်လို့ပြောခဲ့တာပါ။